ဇင်ဘာဝေးနိုင်ငံရဲ့တမိုင်းမှာပထမဆုံးအကြိမ်ဖြစ်သမရယာဒူးသက်တမ်းကိုကန့်သတ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်လူမှုဆန္ဒခံယူပွဲမဲပေးတာတွေပြီးသွားပြီဖြစ်ပါတယ်။အခုအဆိုပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတကတကြိမ်ကို9နှစ်ထမ်းဆောင်ဖို့တတ်မှတ်ထားတဲ့တမရယာဒူးသက်တမ်းကို2ကြိမ်အထိပဲထမ်းဆောင်ခွင့်ပြုမှာဖြစ်ပြီးအဲ့ဒါပို့ပြီးရွေးချယ်ကံပိုင်ခွင့်ရမှာမဟုတ်ပါဘူး။အသက်89နှစ်ရှိပြီဖြစ်တဲ့တမရရောဘတ်မူဂဘီနဲ့သူ့ရဲ့ပြိုင်ဘက်ဝန်ကြီးချုပ်မော်ဂန်ချန်ဂရိုက်ဒူနှစ်ယောက်စလုံးကဒီအခြေခံဥပဒေမူကြမ်းကိုထောက်ခံထားတာကြောင့်အတည်ဖြစ်လာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။လူမှုဆန္ဒခံယူပွဲရဲ့ရလဒ်ကို9ရက်အတွင်းမှာကြီးညာသွားနိုင်ဖို့မျှော်လင့်တယ်လို့ဇင်ဘာဝေးအာဏာပိုင်တွေကပြောပါတယ်။မစ္စတာမူဂဘီယာဇင်ဘာဝေးနိုင်ငံကို10စုနှစ်3ခုကြာအုပ်ချုပ်ခဲ့တာဖြစ်ပါတယ်။အခုလက်ရှိအခြေခံဥပဒေအရဆိုရင်တော့မှတကယ်လို့နောက်ထပ်အရွေးခံရမယ်ဆိုရင်သူဟာနောက်ထပ်10နှစ်လောက်သမရအဖြစ်ဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်မော်ဂန်ချန်ဂရိုက်ကတော့ဒီအခြေခံဥပဒေတစ်ကအစိုးရထွက်မှာမမှန်ကန်ကန်လုံးဆောင်ခြင်းရှိမရှိဆိုတာကိုအပြန်အလှန်ထိန်းကြီးပြီးသွားနိုင်မှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။